Venezuela နိုင်ငံမှာသမ္မတ Nicolas Maduro ကိုလောက်ချံဖို့စူးစမ်းမှုမှာပါဝင်ပတ်သက်နေတယ်လို့တမ်းပြရှိမှုနဲ့အစ်မြင့်စစ်တပ်အရာရှိချင်းတို့ကိုဖမ်းဆီးလိုက်ကြအောင်အစိုးရရှိနေတွေကပြောပါတယ်။တမ်းပြရှိသူအရေးတွက်ဟာ34ဦးထိတိုးလာခဲ့ပြီးဒီထဲမှာဗိုလ်ချုပ်ကြီးတဦးဗိုလ်မှူးကြီးမဒူရိုအစိုးရကိုဆန့်ကျင်တဲ့လက်တော်အမှ2ဦးလည်းပါတယ်လို့ရှေ့နေချုပ် Tarek William Saab ကအင်ကာနေမှာပြောပါတယ်။စစ်တပ်အခမ်းအနားတစ်ခုမှာသမ္မတမဒူရိုမိန်ကွန်းပြောနေတဲ့နေရာနာကမှာပလတ်စတစ်ဖောက်ခွဲပစ္စည်းတွေပါတဲ့ Waiting Drone ရဲ့နှစ်ဆင်းနဲ့ဖောက်ခွဲပြီးတော့လောက်ကြံမှုစူးစမ်းခဲ့ကြအောင်တာဝန်ခံအရာရှိတွေကပြောပါတယ်အခုချိန်ထိဖမ်းထားသူ14ဦးရှိပြီလို့လည်းရှင်းနေချုပ်ကပြောပါတယ်အဖမ်းခံတဲ့အရာရှိကြီး2ဦးမှာတဦးက Venezuela နိုင်ငံတော်အဆောင်တပ်ကဗိုလ်ချုပ်ကြီး2ဦးပါအသက်29နှစ်ရွယ်အတိုက်ခံအမတ်တဦးလည်းအဖမ်းခံခဲ့ရပြီးသူ့ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့လူသက်ဖို့စူးစမ်းမှုတွေနဲ့ဆွဲချက်တင်ထားပါတယ်ကိုလံဘီယာနိုင်ငံဘူဂိုတာမှာရောက်နေတဲ့ထင်ရှားတဲ့တိုက်ခိုက်ဆက်တော်မှာဂျူလီယိုဘိုဂတ်စ်ကိုဗင်နီဇွဲလာနိုင်ငံပြန်ပြီးပို့ပေးဖို့လဲဗင်နီဇွဲလာရာရှိတွေကကိုလံဘီယာအစိုးရကိုတောင်းဆိုနေပါတယ်